ရှင်များခင်ဗျာရွေးကောက်ပွဲမှာနိုင်ရထားတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်ဖြစ်သောဆန်းစုကြည်ဟာအစိုးရတစ်ခုဦးဆောင်မှုရှိနေပါတယ်။2008အခြေခံဥပဒေအရသမရဖြစ်ခွင့်မရှိပေမဲ့သမရအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့တိုင်းပြည်ခေါင်းဆောင်ဖြစ်ဘလို့ရာထူးတာဝန်မျိုးကိုယူစေချင်ကြပါသလဲ။လက်ရှိနိုင်ငံရေးအခြေအနေအရရောဘလို့ရာထူးတာဝန်မျိုးယူနိုင်မယ့်အလားအလာတွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ထေကြတာတစ်ခုကတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအသစ်မှာဦးဆောင်မှုအခမ်းအနားရှိနေမယ့်ကိစ္စပါ။ဒါကြောင့်လည်းပဲဖြစ်စေချင်တာတွေဖြစ်နိုင်တာတွေဖြစ်တင်တာတွေကိုကျွန်တော်တို့တပိုင်းချင်းစီခွဲပြီးတော့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ဒီနေရာမှာကျွန်တော်တို့ပင်တိုင်းဆွေးနွေးသွားမယ့်ပုဂ္ဂိုလ်ရဲ့တူးချင်းရဲ့သဘောထားတွေကိုအရင်ဆုံးတော့ကြားချင်ပါတယ်။ပထမဆုံးကတော့ဒီကျွန်တော်တို့ wish list လို့ပြောရမှာပေါ့လေ။ဖြစ်စေချင်တဲ့ဆန္ဒကိုပြောပါဆိုရင်ဒေါ်ဆန်းစုကြည်ကိုဘယ်လိုနေရာမျိုးကတာဝန်ယူစေချင်တယ်လဲ။ဒီ1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြုံနဲ့မဲဆန္ဒနဲ့မြေက NLD လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဦးတဲ့ဒေါက်တာတင့်စွေရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ။
ဟောအောင်ဆန်းစုကြည်ကိုပြည်တော်စုမြန်မာနိုင်ငံတော်ရဲ့သမတနေရာမှာရှိတင်တယ်လို့ကျွန်တော်ဆန္ဒရှိပါတယ်ဖြစ်တင်တယ်လို့လည်းယူဆပါတယ်ခင်ဗျဟုတ်ကဲ့အကြောင်းလဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကဒီသမတဖြစ်မှကလည်းနိုင်ငံရဲ့အုပ်ချုပ်နိုင်ငံရဲ့အကြီးအကဲနေရာကနေပြီးတော့ဗမာနိုင်ငံကိုရောနိုင်ငံတကာကိုရောကိုစားပြုပြီးတော့ဆောင်ရွက်နိုင်မယ်ဖြစ်တယ်နောက်တစ်ခုကအစိုးရဟာအုပ်ချုပ်ရေးရန်တရာဖြစ်ပါတယ်အုပ်ချုပ်ရေးနဲ့ဆိုတော့ဦးထဲကနေဥဆောင်မှုအကြီးအသေးပြည့်ဖို့လိုတဲ့အတွက်အစိုးရကဥဆောင်ဖို့လိုတယ်။တော်တော်ဆိုတာကတော့အများပေါ့လေ။ဥရင်900 400ကနေဟိုတောင်းဝန်ယူခွဲယူလို့ရတဲ့အတွက်တော့အောင်ဆန်းစုကြည်ကိုဟိုတူးကြွတော်တဲ့ပုဂ္ဂိုလ်တနည်းအားဖြင့်ပြည်သူလူထုကလိုလာတဲ့ပုဂ္ဂိုလ်နိုင်ငံတကာလည်းမျှော်လင့်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်တော့ဆန်းစုကြည်ဖြစ်တဲ့တယ်လို့ယူဆပါတယ်။
โอเคကျွန်တော်ဒီမြန်မာရေးစောင့်ကြည့်ခဲ့ခဲ့နေတဲ့ဥအောင်သူငင်းရဲ့တူးချင်းသဘောထားကိုလည်းကြားချင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုဥအောင်သူငင်းအနေနဲ့ဘလို့တာဝန်ယူလူမျိုးယူစေချင်လဲခင
်ဗျဟုတ်ကဲ့ဟိုအခုလက်ရှိပြီးခဲ့တဲ့ရေကောက်ဘဲအခြေအနေပေါ့နော်ဒါကတော့ဒီကနေညာလုံးကဒီလူတို့ရဲ့ဆန္ဒကဒေါ်အောင်ဆန်းစုကြည်ကိုဒါခေါင်းဆောင်မှုကိုတခဲနဲ့အတိမတ်ပြီးလိုက်တဲ့အနေအထားမျိုးပါဆိုတော့ဒီအနေအထားမှာတော့ဒီမှာပြည်ရဲ့အခုဖွဲ့စည်းပုံအရဆိုရင်တော့ကျွန်တော်ချင်းလည်းဒီအနေနဲ့ကတော့သမရကိုတောင်းဝန်ယူတာအဆင့်တော်ဆုံးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ကျွန်တော်ဒီလိုပြောပြလဲဆိုတော့ဒီဖွဲ့စည်းပုံရမှာသမရမှာလုတ်တန်ရင်းတော်ရင်းများပေးတာပါပဲ။ဆိုတော့ကျန်တဲ့လွတ်တော်ကဒီကျွန်တော်တို့ check and balance ဆိုတာချိန်ကြီးကိုစိတ်ချပါ냐ဆိုတဲ့ဟာမှလည်းအားလေချက်တွေနဲ့တခြားဒီပြောပြရာသိစားတွေအများကြီးရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တယောက်ကတော့ဒီကိုမျိုးဝင်းမြန်မာပြည်ရပါကိုမျိုးဝင်းသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကျွန်တော်သဘောထားတော့ဗျာဒေါ်ဆက်စုကြည်ရောကျွန်တော်ဒီဒီလူတွေကနေပြီးတော့တမားနေရမှာရှိနေသေးတယ်လေဒါမှမဟုတ်ဒီ59ဆလုံးကလည်းဟိုသူ့တော်ဘုရားအဟံသာဖြစ်နေတယ်အဲ့လိုအဟံသာဖြစ်နေတဲ့အခါကျတော့ဒီစစ်တပ်ဘက်ကလူတွေနဲ့နားလည်မှုယူပြီးတော့ဒီဥစ္စာကိုချွင်ကျက်လုံးမလားဒါမှမဟုတ်ပေးပြစ်မလားဆိုတဲ့ဥစ္စာကိုတချို့ကစဉ်းစားကြတာပေါ့ဒါပေမဲ့အဲ့လိုလုပ်လိုက်လို့ရှိလို့ရှိရင်တို့ဒီမြန်မာပြည်ရဲ့ဒီဘာသာရေးဟိုအမိုင်းကြောင်ပေါ့နော်တချို့လူတွေနားလည်မှုမလွဲသွားပြီးတော့ဒီကိုယ့်ရောက်ကိုယ့်ရဲ့ဘာသာရေးရဲ့ဒီတစ်စကန်းထလာနိုင်တဲ့အခြေအနေတို့ကတွေ့နေရပေါ့ဒါကြောင့်ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီဒေါ်ဆန်းစုကြည်ဒီအတိုင်းဒီအဓိပတိနေရာကိုဟိုတရားဝင်သဘောနဲ့ရောက်အောင်ဆိုလို့ရှိရင်တို့ဒီလာမဲ့ဒီလိုတော့အစ်စ်ကနေပြီးတော့ဗောနော်ဒီ NLD ဆောင်မှုရဲ့လွတ်တော်ကနေပြီးတော့ဟိုကျွန်တော်တို့ဒီကောင်စီတစ်ခုကိုဖွဲ့ပေးတယ်လို့ထင်တယ်ဘယ်လိုကောင်စီမျိုးလဲဆိုတော့ကျွန်တော်တို့ဒီ Union Peace and Development Dating Council ပေါ့ဗျာဒါလည်းဒီကောင်စီဖွဲ့နိုင်တယ်ဆိုလို့ရှိရင်ဒီကောင်စီမှာဒီအနိုင်ရလဲအများဆုံးအနိုင်ရတဲ့ပါတီရဲ့ခေါင်းဆောင်ကပုတ်ခရလုပ်အောင်မယ်အဲ့ဒီမှာတက်ချုပ်ပါမယ်ကာချုပ်ပါမယ်တော့ပြည်သူ့တော်တို့အရေးကတော့ဥပဒေပါမယ်သမရပါမယ်တိုင်းသားတွေကိုကိုးစားပြုတဲ့ကောင်းဆောင်တယောက်ပါမယ်ဒီအသိပညာရှင်တက်ပညာရှင်တွေကတယောက်ပါမယ်ပေါ့ဗျာအဲ့လိုကြည့်ကြည့်လေးလေးဖွဲ့ပြီးလိုက်မယ်ဆိုလို့ရှိရင်ဒီကောင်စီဒီကျွန်တော်တို့ဒီတတိုင်းပြည်လုံးရဲ့အရေးကြီးတဲ့ဒီငြိမ်းချမ်းရေးကိုတော့တော့ကွန်ပျူတာတွေတော့တော့အဲ့ဒီဥစ္စာတွေကိုစားဆောင်မှုအတွက်ကိုဒါသူ့အာဏာပေးလိုက်ဆိုလို့ဖြစ်သွားမှာပေါ့ဗျာဒါဒီတော်ကြီးလို့တော့အကြည့်ပြုပေးမှာအကြည့်ပေးလိုက်လို့ရှိရင်ဒီစစ်တပ်ကတည်းကလေခါတုကတူပြန်လာနိုင်ဆိုလို့ရှိရင်လေဒီသူ့ရဲ့ကိုစားပေါ့ဗျာအဲ့ဒီမျိုးလာပြီးတော့ဒီအဖွဲ့ထဲမှာဝင်ထားလို့ဆိုလို့ရှိရင်တော့ဒီငင်းငယ်လောက်လာတာတွေရောဒီပြန်လည်ကြောင်းကြီးလောက်လာတာတွေရောပေါ့နော်အဲ့ဒီအလုံးကဒီဒေါ်သက်စုကြီးရဲ့ဥဆောင်မှုနဲ့အကောင့်တွေပေါ့လို့အဆင်ပြေတော့မယ်ကျွန်တော်တို့အဲ့ဒီပုံမျိုးဖွဲ့တင်နေလို့ချိန်နေပေါ့ဗျာကျွန်တော်ကိုယ်ပိုင်နေပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်နော်ဝေနိုင်ငံဥက္ကံရေးလဲဆက်သွယ်ထားပါတယ်ဥက္ကံရေးလဲလေလိုင်းပေါ်မှာရှိနေပါတယ်ဥက္ကံရေးအမြင်လဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ပြောချင်တာကအဲအော်ဆန်စုကြည်လည်းတော်တော်ကန့်တာတာလည်းမတန်လေးစားမျိုးကန့်တာတာတော့တကယ်ဆိုရင်အော်ဆန်စုကြည်ကကင်မရာပြုတ်ကပါဆင့်တရာမျိုးကိုကောင်းပါတယ်ဘာလို့ဆိုရင်နိုင်ငံသားနဲ့ဆက်တယ်ကလည်းသူ့မှာရည်ချင်းကပြည်နေတယ်အကုန်လုံးလူတွေအတိုင်းဝိုင်းရင်လည်းအကုန်လုံးသူ့မှာဆက်တွေ့တယ်ပြည်နေတာအခုနောင်မယ်ပဲကြားသေးတယ်သူတို့ချိုးလူတော့မမြင်တော့မမြင်ဘူးနော်ဝေးမှာဆိုတော့တော်တော်ကပြောတယ်အော်ဆန်စုကြည်ဘယ်လောက်ကြီးဆင့်မြင့်တယ်ဆိုတော့သူတို့ကနားလေပါတယ်ဒါပေမဲ့ကျွန်တော်တိုင်းဝိုင်းနေရာအရှင်းကြီးတွေကကြည့်လိုက်ပြန်တာဒါမဖြစ်နိုင်တဲ့ကိစ္စတွေကိုကျွန်တော်ပုံမှန်ပြီမှာတိုင်းမျိုးဓာမြတိုင်ပြန်ပြီးဆွဲထားအစ်စ်ကိုဖြစ်နေတော့ဘလို့မှဒါဓာမြေဘလို့လုံးရမလဲဆိုတာဆိုတော့တခုပဲရှိတယ်စစ်တပ်ကိုပြန်ပြီးတော့ဥပဒေအောက်ကိုပြန်ရောက်အောင်လုပ်မှရတော့မယ်လေဒါအဲ့ဒါမှအောက်ဆုံးစစ်ကြီးကိုတွားပြီးတော့ဓာမနာဖြစ်ဖို့အချိန်ရောက်မယ်မဟုတ်ရင်တည်းဥပဒေပေါ်မှာစစ်တပ်ရှိနေစီရင်တော့ဘလို့မှအောက်ဆုံးစစ်ကြီးကဓာမနာဖြစ်လဲဘာမှမဖြစ်နိုင်ဘူးလေဒါပေမဲ့အဓိကကျွန်တော်အောက်ဆုံးစစ်ကြီးကိုတော့သူဒီသူရီချင်းပြည်ပေမဲ့ဒီဥပဒေကြီးကလှုပ်ထားတော့ဘလို့မှလှုပ်လို့မပါတော့ကျွန်တော်မြင်ရတယ်လေဥပဒေထဲမှာပြတ်ထန်တာနဲတဲ့အဆင်မဟုတ်လေသူတို့ကလူတယောက်ကိုသုံးမရအောင်လှုပ်တာစစ်တပ်ကဘယင်လှုပ်နေရတယ်အခုဖြစ်နေဆိုတာ
ဟု
တ်ကဲ့ဒီခုဖြစ်ချင်တာကျွန်တော်ကအောက်ဆုံးစစ်ကြီးတမရပဲအများဆုံးကဝိုင်းဝန်းမလို့ကူညီပေးပါတိုင်းသားတွေအကုန်လုံးဝိုင်းဝန်းမလို့လှုပ်ပြီးပါလို့တိုင်းသားတွေကအရေးကြီးဆုံးပဲတခုတော့ကျွန်တော်ပြောချင်တာဗျာတိုင်းသားကိုသူတို့ဦးစားပေးချင်ရင်တော့အကောင်ဆုံးတိုင်းသားလေးကိုရွေးထုတ်ပါလို့ကချင်ချင်းရှမ်းပြည်နယ်ဒီမှာကိုယ်ကိုယ်စလေလောင်းလေးကိုကောင်းကောင်းရွေးတင်ပြီးတော့တက်လာမှပါဆိုရင်အောက်ဆုံးစစ်ကြီးကသာမဏေပြန်ဖြစ်ဖို့နီးစပ်တော့ချေချေရှိတော့ပေါ့လေ
ဒါပေ
မဲ့ငင်းချမ်းကြီးအမြန်ကြီးရပြီးတော့လှုပ်လို့ပါတယ်ဒါပေမဲ့သူတို့အေးကိုယ်စလေလောင်းလေးကိုမကောင်းကောင်းမရွေးတင်ရင်တော့အောက်ဆုံးစစ်ကြီးလည်းနည်းနည်းရင်ဆိုင်ရမှာလို့တဲ့တိုင်းသားအတွက်နဲ့ပေါ့လေဒါပေမဲ့အဓိကကျွန်တော်အောက်ဆုံးစစ်ကြီးကအကြံဉာဏ်တစ်ခုတော့ပေးချင်တာပါတယ်
ဟုတ်ကဲ့ပါခင်ဗျာဥက္ကဲကျွန်တော် channel လူတွေလည်းအနှက်ပေးခြင်းပါသေးတယ်ဥက္ကဲကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်သောတာရှင်တယောက်လည်းရှိပါတယ်ကိုဝင်းဆက်လင်းကြီးရပါကိုဝင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ဆွေးနွေးနေတာကတော့ကျွန်တော်ဆွေးနွေးနေတာကတော့ကျွန်တော်ဘောဆန်းစုတီဟာဒီသမရမဖြစ်နိုင်တဲ့ဒီဥပ္ပေကြီးကြာတာဆိုတဲ့အခါကျတော့ဝင်းကြီးပွဲပါဒီကနိုင်ငံသားရေးဝန်ကြီးလို့ပြီးတော့အဲပြည်တော်စုဝန်ကြီးချုပ်နေရာမှာဒီနေပြီးတော့အဲသူကအခွဲကိုဖွဲ့မယ်ဆိုရင်တော့ကိုကြီးကောင်းနေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုဝင်းကျေးဇူးပါဟုတ်ကဲ့ကိုဝင်းတော့ခုရှိတာဆွေးနွေးရင်လို့ရှိနေတယ်ဟိုတို့ရေဒီယိုတစ်ချက်လောက်ပိတ်ထားပြီးရင်ကောင်းတယ်ခင်ဗျာကျွန်တော်ရေဒီယိုကပွင့်ထားတယ်နဲ့အသံအဲ့ရနေပြန်ဝင်နေလို့လေကျေးဇူးပါကျွန်တော်ပြီးရင်ပြန်ပြီးတစ်ခေါက်လှည့်ပေးပါမယ်နော်ဟုတ်ကဲ့အခုကျွန်တော်ဆွေးနွေးဝက်အတွက်ကိုအသံဖိုင်နဲ့ပေးပို့ထားတဲ့ပုံကိုတူလည်းရှိနေပါတယ်မတ်ဤချောချောပါခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ကိုမြန်မာပြည်သူတွေအထစ်စေခြင်းဆုံးကတော့တမတာပါပဲဒါပေမဲ့59ဆလုံးကြီးကတားဆီးထားလို့တော့တော်စုကစုံပြည့်ချက်ချရမှာခိုင်မာပြတ်သားတယ်အယူအဆမှန်ကန်တယ်ဒါကြောင့်ပြည်သူလွတ်တော်ဥက္ကဋ္ဌနေရာဖြစ်စေချင်ပါတယ်ဒါမှမဟုတ်လေနိုင်ငံခြားရေးဝန်ကြီးနေရာပေါ့ကဘာတဝန်းလုံးနဲ့ဆက်ဆံရမှာဒေါ်စုကြည်သည်ရင်းချရေးနိုဘယ်ဆုရှင်ကြီးဖြစ်တဲ့အတွက်အလွန်ပဲစံတော်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဟိုသူရဲ့ဆန္ဒအမျိုးမျိုးကိုကျွန်တော်တို့လောလောဆယ်တော့ကြားခဲ့ရတာပေါ့နော်ဒါပေမဲ့လက်ရှိအခြေခံဥပဒေအရဟိုသမရတာဝန်ယူလို့မရတဲ့အခြေအနေမှာရှိနေတယ်ဆိုတော့တကယ်လို့သာဒေါ်ဆန်းစုကြည်နေနဲ့သမရတာဝန်မယူနိုင်ဘူးဆိုရင်ရောလက်ရှိအခြေအနေကခွင့်ပြုတယ်လို့ဆိုလို့ရှိရင်ဘလို့တာဝန်မျိုးတွေယူဖို့ဆိုတော့ဖြစ်နိုင်မလဲတော်ဒေါက်တာတစ်စီအမြင်ကိုအရင်ဆုံးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့အဲအခုဆွေးနွေးမယ့်အကြောင်းတွေကကျွန်တော်တင်တဲ့ယာယီသဘောမျိုးဟိုကလာအတွက် UDP ဆွေးနွေးရမယ်အနေထားလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အလုံးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအလားပါမပြည်တဲ့ကဆွေးနွေးတဲ့ပုဂ္ဂိုလ်တွေနိုင်ငံကဆွေးနွေးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်စီခြင်းနဲ့ဆန္ဒရှိတယ်။ဖြစ်စီခြင်းနဲ့အမှအကန့်အသတ်ရှိတယ်။အဲ့ဒီအကန့်အသတ်ကိုလည်းပြင်ဖို့လို့ပြင်ဖို့လိုလာမှာပေါ့နော်။အဲ့တော့မပြင်ခင်စัจ जा မှာတော့ဒေါ်အောင်ဆန်းစုကြည်လုံနိုင်တာကအာလောလောလေးပြောရင်တော့လွတ်တော်နေရာတခုပေါ့နော်လွတ်တော်အော်ဟိုကပေါ့ပြည်သူလွတ်တော်နေရာဥက္ကဋ္ဌနေရာပဲဟိုလောရမယ်အနေထားလို့ဖြစ်နေတာပေါ့နော်ဒါကတော့ယာယီဖြစ်တယ်အဲ့ဒီတစ်ချိန်ထဲမှာသူကအဲ့ဒီတာဝန်ယူရင်းနဲ့ဒီအကန့်တထားတဲ့ဖွဲ့စည်းပုံဟိုပြင်ဆင်ရေးပေါ့လေဒီအကန့်တပြင်ဆင်ရေးဆိုတာကျွန်တော်လည်းဒေါ်စုသမတဖြစ်ရေးပုံမှန်တခုလေးကို UDP ပြင်တာတယ်အကျိုးကြောင့်စီလို့တဲ့ မရှိလို့တဲ့ပုံမှန်လေးပါတင်ဆက်ရေးကိုဟိုသွားလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးဟာ energy ဟာတော့အောင်ဆောင်စုကြည့်ကြည့်မနိုင်တာပြီးတော့လုပ်နေတဲ့ပုံစံမျိုးမဟုတ်ဘူးဆိုတာဟိုပြီးထပ်သိအောင်ပေါ့လေဟိုပြဖို့အတွက်အဲ့တော့လွတ်တော်ဥက္ကဋ္ဌနေရာပဲရှိနိုင်တယ်လို့ဒါအရာကြီးသဘောကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုအောင်သူငယ်ရဲ့အမြင်ရောခင်ဗျလက်ရှိဒီအခြေခံဥပဒေကလည်းကန့်သက်ချက်တွေတော်တော်များရှိရဲ့ဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့သမရတာဝန်မယူပါဘူးဆိုရင်ရောဟိုလက်ရှိဟိုအခြေအနေကခွင့်ပြုသလောက်ဆိုလို့ရှိရင်ဘလို့ရာထူးတာဝန်မျိုးတွေဖြစ်နိုင်စရာရှိလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုဒီအစိုးရအဖြစ်ပေါ့နော်ဒါကဒီမလာအကုန်လုံးမှာဖွင့်မှာပေါ့ကျွန်တော်လောလောဆယ်ကာလမှာအချိန်3-4လလောက်ရှိပါတယ်ဆိုတော့ဒီကြားထဲမှာပဲကျွန်တော်ထင်တယ်ဒီ channel ဥမာဒီစံမတော်ကကိုယ်ယူ channel ဒီနေရာပေါ့နော်ဒီနှိမ့်နိုင်ချက်တွေရဆိုရင်ကျွန်တော်ထင်တာကဒီစံမတော်အဖြစ်ဒီဒေါန်ဆန်းစုကြည်အနေနဲ့ဒီဖြစ်ဖို့ဟာအခွင့်အလမ်းရှိသေးတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျတော့ဒီ59စလုံးဆိုတဲ့ကိစ္စကလည်းဒါလူတွေထုတ်ထားတဲ့ကိစ္စပဲဆိုတဲ့ခါကျတော့ဒီနှိမ့်နိုင်ရွှေ့နှိမ့်မှုတွေပြီးသွားလို့ရှိရင်ကျွန်တော်ထင်တယ်ပြင်လိုက်ဖို့ဆိုတာကသိပြီးတော့အကြောင်းမဟုတ်ဘူးလို့ဆက်ပါတယ်ဆိုတော့ channel ဒီမှာလွတ်တော်ဥက္ကဋ္ဌနေရာမျိုးယူမယ်ဆိုရင်လည်းဖြစ်ပါတယ်ယာယီတဘောပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါတွေကလည်းအများကြီးအကန့်အသတ်ရှိတယ်လို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံကိုဟိုက်ကသူကဟို strong leadership နောက်တစ်ခါကျတော့ဒီ strong ဒီဘာကောင်လဲခိုင်မာတဲ့ခေါင်းဆောင်မှုဘာကောင်လဲအားကောင်းတဲ့ခေါင်းဆောင်မှုဒါကိုလူချင်းတို့သမ္မတမှာအားနာရအများကြီးပုံပြရတဲ့ခါကျတော့ကျွန်တော်မြင်တဲ့ဒီယာပြီးတဲ့အသိပေါ်ဆုံ
းဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီလက်ရှိဒီဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီကျွန်တော်မြန်မာနိုင်ငံမှာဒီကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးအဖွဲ့မှာဟိုပါမပဲဘယ်လိုပြောမလဲဆိုလို့သူဥမာစစ်တပ်နဲ့ပဲဖြစ်ဖြစ်ပါလေဟိုစစ်တပ်ကလည်းမြန်မာနိုင်ငံရေးမှာဩဇာကြီးလေတော့ဒီလိုမျိုးတန်းတူရေးဆွေးနွေးနိုင်မယ့်အခြေအနေမျိုးရှိနေတယ်ဆိုတော့ဥမာဒီလွတ်တော်ဥက္ကဋ္ဌအပြင်တခြားဟိုယာယီဂျားကာလာပဲဖြစ်ဖြစ်ပါလေဖြစ်နိုင်တဲ့တခြား position တွေရောဘာတွေရှိအောင်မလဲဒေါက်တာတင့်ဆွေသဘောထားဆွေးနွေးပါဦးခင်ဗျာ
ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံရတော့ဒီကာလုံဖွင့်ထားတဲ့ဟာကသူကအချုပ်ကော်မတီကြီးလို့သဘောတော့တက်ရောက်တာပေါ့နော်အာဒါကလည်းကျွန်တော်တင်တဲ့ဆောင်ရွက်ပေါ်မှာရေးထားတဲ့ကော်မတီတစ်ခုဖြစ်ပြီးတော့သူရဲ့ခြေလက်ကိုပြီးခဲ့တဲ့9နှစ်အတွင်းမှာများများဆားဆားတော့ကျွန်တော်သိမတွေ့ဘူးခင်ဗျာတနည်းအားဖြင့်ပမာနိုင်ငံရဲ့ဖွဲ့စည်းပုံဟာပမာနိုင်ငံရဲ့အုပ်ချုပ်မှုစနစ်ဟာ2008ဖွဲ့စည်းပုံရေးပြီးမယ်လို့စာထဲမှာကာလုံသမ္မတစသဖြင့်ပါပြီးမယ်လို့တမရိုရဲ့အခန့်ကဏ္ဍကိုကအရေးကြီးဆုံးဆိုတာစာမပါဘဲနဲ့ဟိုလူတိုင်းလည်းသိရပေါ့နော်အဲ့တော့တမရိုကခရာကြတဲ့ဖြစ်ပါအဲ့တော့ခုနကကိုအောင်သူငင်းဆွေးနေသလိုဇန်နဲ့ကာလာလေးမှာဒီညီနိုင်ဆွေးနွေးမှုတွေကနေပြည်လျက်ပြည်လျက်ကြောင့်လမ်းကြောင်းပေါက်ပြီးတော့ရှိနေတာအမှန်ပဲခင်ဗျအဲကြောင့်လို့ဆိုတမရိုကိုနိုင်ငံလည်းဒီနေ့စဉ်းစားမှာကဒီဖွဲ့စည်းပုံကြီးကိုဒီဝင်ရေးရတာရေးခဲ့တာက1995ခုနှစ်ဇန်နဝါရီလ9ရက်နေ့ပေါ့ဟိအဲ့ဒီမတိုင်ခင်ကနှစ်နှစ်လောက်တည်းသူကစထားတဲ့ဖွဲ့စည်းပုံကြီးအခုနှစ်တော်ကြပြီနောက်တစ်ချက်ကဒီဖွဲ့စည်းပုံထဲမှာ59စလုံးကိုကန့်သက်ထားကြဟာဒေါ်အောင်ဆန်းစုကြီးအတွက်မဟုတ်ဘူးလို့ဘလောက်ပဲအကြောက်ကန်ခြင်းချင်းဒါကတော့ညီညက်ကမခံရဘူးမှန်တယ်အဲ့တော့သူတို့ကစိုးရင်ချက်ကြီးတွေနဲ့ရေးခဲ့တော့ဒီကာလအတွင်းမှာဒေါ်အောင်ဆန်းစုကြီးဟာသူတို့စိုးရင်တလို့ဘာမှဖြစ်ခဲ့တယ်လေဆိုတာပြန်စဉ်းစားနေတယ်နောက်တစ်ချက်ကအခု2015ယူကောက်ပွဲရက်လက်ကိုဘသူကမှညုံမငဲ့တာမဟုတ်အဲ့ထက်မှစစ်တပ်နဲ့တမရော်နဲ့ပါတာပေါ့နော်အဲ့တော့မညုံတမ်းထားတဲ့ဟာတွေဖြစ်လာတာကိုသူတို့ဖွဲ့စည်းပုံမှာမပါဘူးခင်ဗျနောက်ကဟိုတော်တော်ချင်းတူဆွေးနေတယ်လို့ဟာလာဘာသာရေးဆက်တဲ့ဖြင့်စိုးရိမ်မှုတွေအခုယူကောက်ပွဲပြီးတဲ့ရက်20တည်းရှိပြီအဲ့ဒီဟာဒီဘာသာရေးအလားဟိုအစွမ်းရမှုကိုအလွန်မိုးစေအောင်ဗာမြန်လုပ်ခဲ့တယ်တန်တရားရှိစရာတော့တခုမှမရှိဘူးဘာမှလည်းဖြစ်မလာဘူးပေါ့အဲ့တော့ဒီလိမ့်လုံး6လုံးကိုဖျောက်တင်တယ်အလားအလာလည်းမရှိဘူးဒီနေ့အပြင်အချိန်ကာလရတင်းတင်းတယ်လို့တက်မတော်ကိုယ်တိုင်ကသိလို့ရှိရင်ဒီကာလုံပေါ့လေကာလုံနေရာမှာတော့အောင်စုကြည်ပါပါမပါပါဒါတနေ့ရတော့ကျွန်တော်တင်တယ်ပင်နေရယူယူပါတာဗျာကြောင့်ရှိတဲ့အတွက်ဒီဒီပြန်လေးတဲ့ကာလပြန်သေးတဲ့ကာလမှာအဲ့ခွန်လောင်းတော့ကိုတမ်ပရောခေါင်းဆောင်မြားကနေပြီးတော့တမ်ပီရဲ့အခြေအနေကိုကြည့်ပြီးတော့ပြုပြင်ဖို့ရခွန်လောင်းပေါ်ပါသေးလို့ပဲသူတော်ရပါခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငယ်အမြင်ရောခင်ဗျာ
NLD ရဲ့အခုလက်ရှိရွေးကောက်ပွဲရလာပေါ့နော်ဒါကလည်းဘယ်သူမှမပြောလင့်တာပါဘူးကျွန်တော်ကိုယ်တိုင်လည်းဒီလောက်ထိဟိုအခြေဟိုလူလူအများကြီးပါထောက်ခံနိုင်တယ်လို့မပြောလင့်တာပါဘူးဆိုတော့ဒီအနေအထားမှာတော့အခုကဒီတော့သတိကျတော့ကမ္ဘာကိုပြပြသွားတာအဓိမှတ်ပြလိုက်ကြတယ်။ဒါပ
တော့ဒီအနေထားမှာတကယ်လို့ဒီဖွဲ့စည်းပုံကိုမပြင်ဘူးကျောင်းသားစုကြည်ကိုလည်းသမ္မတနေရာမပေးဘဲနဲ့အခုတိုင်းဆက်သွားရင်ဒီဖွဲ့စည်းပုံကတော်တော်ကိုအတုံးမဝင်တော့ပဲနဲ့ကိုလိုကန့်လာဖြစ်သွားနိုင်တယ်လေဒါရှိပါတယ်ဆိုတော့ဒါကိုလည်းတစ်ဖက်ကကြံစည်စားဖို့လိုပါတယ်ဆိုတော့တစ်ဖက်ကဒီဖွဲ့စည်းပုံကိုဆက်ကြိုက်ပြီးတော့ဟိုနီးမပါတော့တဲ့အနေအထားမျိုးဖြစ်တော်မလားဒါမှမဟုတ်လို့ရှိရင်ဖွဲ့စည်းပုံအလုံးမဖြစ်တော့တဲ့အနေအထားပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်တာတဲ့ဆိုင်ရင်ကျွန်တော်တို့လူအတာကိုပြင်ဆင်ပြီးတော့ဟိုကျွန်တော်တို့ရှေ့ဆက်သွားနိုင်တာကိုကောင်းပါတယ်ဆိုတော့ဒါကလည်းဒီအယူသားပြန်လဲရင်းကြစီရေးအတွက်လည်းကိုကောင်းတယ်ကျွန်တော်တို့ဒီလိုပြည်ပြည်ပြင်ကြောင်းလေးအတွက်လည်းကိုကောင်းတယ်လို့ဆက်ပါ
โอเคကျွန်တော်ဒီမှာတော်တာရှင်နေကိုလည်းပြန်ပြီးတော့ဆွေးနွေးမဲ့ပုံကိုယ်ကြီးကိုလည်းလှည့်ပေးခြင်းပါတယ်ကိုမျိုးဝင်းမြန်မာပြည်ရပါကိုမျိုးဝင်းအမြင်ရောခင်ဗျာတကယ်လို့ဒေါ်ဆန်းစုကြည်နေတဲ့ဒီဈာကာလပေါ့လေဆေးဆက်ညီနေနေတဲ့ကာလမှာပဲဖြစ်ဖြစ်ပေါ့လေသမ္မတတာဝန်ယူခွင့်မရှိဘူးဆိုရင်ရောဒေါ်ဆန်းစုကြည်နေနဲ့နင့်နာဆုံးရှုံးစီရပါတယ်များမြင်မိလေ
ဒေါ်ဆန်းစုကြည်အနေနဲ့ကတော့နင့်နာဆုံးရှုံးစီရတော့မရှိဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ပြည်သူတွေကတော့အများကြီးဆုံးရှုံးသွားနေတာပေါ့အဲ့ဆုံးရှုံးသွားနိုင်မယ်ဆိုတာဒီမှဥမဆောင်လို့ရှိလို့ရှိရင်ကျွန်တော်တို့ကလည်းဟိုဘသူ့အားကိုးအမှန်မသိတဲ့ပုံစံမျိုးဖြစ်သွားမယ်သူကတမရမဖြစ်နိုင်တော့ဆိုရင်ပေါ့နော်ဟိုအဲ့ဆိုတော့ကျွန်တော်ကပြောသလိုပဲဒေါက်တာကြီးကတမရမဖြစ်နိုင်တော့ဘူးဒါမဖြစ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ကပြောအဖွဲ့အစည်းမျိုးကိုဖွဲ့ဖို့လိုတယ်လို့ထင်တယ်ဒေါက်တာကြီးအနေနဲ့ပေါ့နော်ဟိုအဲ့ဒါအဲ့လိုဖွဲ့လိုက်ခြင်းအပြင်ဒီ Union Peace ဖြစ်တဲ့အတွက်ကြောင့်ငင်းငင်းကြီးကိုလည်းသူကပြန်ဆောင်သွားလို့ရမယ်သူကဆိုရင်ဒီ developing အပိုင်းမှာလည်းဟိုဒီစီးပွားရေးကွန်ပျူတာမှုဘာညာပေါ့ဗျာအဲ့ဒါကြီးလည်းဒီဥဆောင်ရအောင်ပေါ့ဒီကောင်စီကိုဖွက်လိုက်မယ်ဆိုလို့ဆိုရင်เนาะဒီ Union Peace ဖြစ်တဲ့အတွက်ကြောင့်လို့ငင်းငင်းရောအုပ်ချုပ်ရောဟောနောက်တရားစီရင်ရောစသည်ဖြင့်ပေါ့နော်ဒီဥဆောင်နဲ့ပတ်သက်တဲ့ဥစ္စာတွေကိုဒီကောင်စီကနေပြီးတော့မှဆုံးဖြတ်ချက်ချပြီးတော့လုပ်အောင်အဲ့ဒီလို့လို့ဆိုရှင်ဒီတက်မော်အနေနဲ့ရတယ်သူကပါရင်ဒီဖြစ်ပြီးမပါရင်ဒီဖြစ်ပြီးဒီလောက်ဆုတော့အနေနဲ့အတိအပြည့်ခါတဲ့ဒီကောင်စီတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့သူအတိမတ်ပြီးဆက်ဆံမယ်အနေကဖြစ်လာအောင်ပေါ့ဗျာ
ဟုတ်
ပြီဆိုရင်ကျွန်တော်တို့ကဆက်ကလျှော့ပြီးမှကျွန်တော်တို့ကသက်ရှိသွားလို့ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့အခုအနေထားကျွန်တော်ကတော့ကျွန်တော်အမြင်ပြောရအောင်ဒါတက်ကရှော့ပေးလာနိုင်တဲ့အနေထားတော့ကျွန်တော်ကတော့မမြင်ဘူးဟိုဒီပြုတ်ကုန်စနေဝယ်လုံးမဲ့ဆိုလို့ရှိရင်တို့ကျွန်တော်တို့လူချင်းရဲ့အဖြေပေါ့နော်ပြည်သူလူချင်းရဲ့အဖြေကတော့ရလာနိုင်တယ်လို့ကျွန်တော်ကတော့သိမဖြစ်ဘောဇတ်စုကြည့်လို့ဒီတမန်နေကပေးလိမ့်မယ်လို့ကျွန်တော်မမျှော်လင့်ဘူးအဲ့ဒါကြောင့်မလို့ဒီကာလုံကိုဒီအနေထားရှင်နိုင်တဲ့ပေါ့နော်ကောင်စီတစ်ခုကိုကျွန်တော်တို့ကဒီပြည်သူတွေကတင်ရောက်တဲ့ဒီကိုယ်စားလှယ်တွေရဲ့အားနဲ့ကျွန်တော်ဖွဲ့စည်းပြင်တယ်ပေါ့ဗျာအဲ့ဒီတော့ကျွန်တော်မြင်တယ်ပေါ့ဗျာအဲ့ကျွန်တော်မြင်ပေါ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတော်တော်ရှင်မြန်မာပြည်ကနေရှင်းနေဦးကျော်လင်းရလဲကျွန်တော်တို့အတန်ဖိုင်နဲ့ပြဖို့ဆွေးနွေးချက်တခုရှိနေပါတယ်အဲ့ဒါကိုလည်းနားဆင်ကြည့်ပါဦးခင်ဗျာ
ပုံမှန်59စလုံးဟာရုံးတကောင်ကိုထောင်ဖန့်ထားတဲ့ထောင်ချောက်တခုလို့မြင်ပါတယ်တကယ်တကယ်မှာမိနေတာကကြားတကောင်ဖြစ်နေလေတော့မုတ်ဆုပ်အဖို့ဖြုတ်ဖို့အခက်တွေ့နေပြီပေါ့ကြားခွန်အားရှိလေတော့ကြော်ဝင်းကဘယ်လိုလွတ်အောင်ရုတ်ထွက်ရမလဲသိတာပေါ့ကြားလဲရုံရောပိုက်ကွန်လဲကွဲဆိုလိုပုံမှန်59စလုံးဟာလဲစက်ကူစုံလိုပြဲသွားပြီပေါ့ပညာရှိတဲ့သူကလွတ်တော်ဥက္ကဋ္ဌတောင်မလွတ်ဖဲဘယ်နိုင်ငံသွားသွားတမရနဲ့အတူသွားမယ်ဆိုတော့ကမ္ဘာနိုင်ငံတွေကလဲလက်ခံကြမှာသိကြတယ်ပိုဆိုးသွားတာကပုံမှန်59စလုံးကိုရေးဆွဲခဲ့သူတွေအဖို့သူတို့ထင်သလိုမဖြစ်ဖဲ NLD ကိုတမရ2ယောက်နဲ့တမရအထက်ကပုဂ္ဂိုလ်3ယောက်စလုံးကိုပြစ်လဲရသလိုဖြစ်နေပြန်တာပေါ့အိုက်ကီဒိုပညာလိုသူကအားနဲ့သူ့ကိုပြန်တိုက်ခိုက်တဲ့နီးပေါ့59စလုံးကိုရေးဆွဲခဲ့သူတွေအဖို့ဒေါ်အောင်ဆန်းစုကြည်တမရဖြစ်ရေးဆောင်ရွက်သေးတာကသာသူတို့အဖို့ဂုဏ်သိက္ခာရှိတဲ့ထွက်ပေါက်တစ်ခုဆိုတာသိကြသလိုဖြစ်နေပါပြီခုရပိုင်သတင်းတွေကလည်းဒီအခြေအနေကိုဥတီနေပြီဖြစ်လို့ဥသိမ့်စိန်အစိုးရအနေနဲ့ဘယ်လောက်ပညာရှိရဲ့အစိုးရဖြစ်မလဲပြတ်တရတော့မယ်အခြေအနေကိုရောက်ရှိနေပြီလို့ပြောချင်ပါတယ်ဗျာ
โอเคอู้จ่อลิงก็တော့သူကတော့ဒေါ်ဆန်းစုကြည်အနေနဲ့ကတော့ဟိုဘယ်တာဝန်မဲ့ယူနိုင်ငံတကာကတော့သူ့အတိမတ်ပြုလေးစားနေမယ်ဆိုတဲ့သဘောမျိုးပြောတာပါဒါပေမဲ့တခုရှိတာတကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့သမ္မတတာဝန်မယူပါဘူးဆိုလို့ရှိရင်ဥမာနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာတန်တမာလုံထုံးလုံနည်းတွေရအကန့်အသတ်တွေရှိမလာနိုင်ဘူးလားဥမာဒေါ်ဆန်းစုကြည်အနေနဲ့ကဒီမှာအာဆီယံလိုတခြားနိုင်ငံတကာထိပ်သီးစည်းဝေးပွဲလိုမျိုးမှာဒီသမ္မတတူမဟုတ်တဲ့အတွက်ဟိုတက်လို့မရတာမျိုးလို့တန်တမာရေးရအရာအဲ့လိုမျိုးအကန့်အသတ်တွေအဟန်တားတွေရောမကြုံနိုင်ဘူးလားဒေါက်တာတိဆွေမြင်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနိုင်ငံတန်ကင်းတမန်ကင်းမှာဒီပရိုတိုကောလို့ခေါ်တော့ပေါ့နော်အဲဒီအရကတော့ရှိတယ်ဒီအရကတော့နိုင်ငံတိုင်းကလေးစားလိုက်နာကြရတယ်ခင်ဗျာအဲ့တော့ရှိတဲ့အခါကတော့ကြော်ပြီးတော့တော့အောင်ဆုံးကြည့်ကြသွားမှလည်းမဟုတ်ဘူးခင်ဗျာအဲ့တော့ဟိုငါကောင်းဆောင်ပြည်တဲ့သမတမဟုတ်ပြီမဲ့ဆိုတာမျိုးလို့ဒေါအောင်ဆောင်စိတ်ကြီးလုံးမှာမဟုတ်ဘူး။ဒါကြောင့်ဒေါအောင်ဆောင်စိတ်ကြီးကသမတ
မလို့ရတဲ့ကာလဆိုရင်အဲ့နိုင်ငံကတန်ငင်းတမန်ရေပရိုတိုကောအရာပမာနိုင်ငံရဲ့ဂုဏ်သိက္ခာပါအကျင့်စီမှာဖြစ်တယ်ဖြစ်တယ်လို့ယူဆပါတယ်ဒါကြောင့်ဒီအချက်ကလည်းပဲငါတို့ကိုစာလုံးပါဝင်ပေါ့နော်ဒီပိုစီဘုံမဖြစ်ကြရတဲ့ပြင်ဆင်ရေးကိုဒါတွန်းအားပေးတဲ့အချက်တစ်ချက်ဖြစ်တယ်လို့ယူဆပါတယ်ဟုတ်ကဲ့ကိုအောင်သူငင်းသဘောထားကိုခင်ဗျာအခုတကယ်လို့သာဒေါ်ဆန်းစုကြည်နေန
ဟုတ်မှာတန်းကြည့်တွင်ထိခိုက်နေနာစရာဓမ္မမဟုတ်လေဒေါ်ဆက်စုကြည်တူရင်ပုဂ္ဂိုလ်တူရင်ပဲဖြစ်ဖြစ်ပါလေထိခိုက်နေနာစရာဘာတွေများမြင်မိလဲဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီလိုပေါ့ခုနပြောတဲ့အာဆီယံလို့ကျွန်တော်တို့နိုင်ငံတကာအဖွဲ့ကြီးအစည်းအဝေးတွေပါပေါ့နော်ဒါတော့သူတို့ရဲ့ခုနပြောတဲ့ချင်းစီဆွေးနွေးကြလို့ပါပဲသူတို့ရဲ့လုပ်ထုတ်လုပ်နေတဲ့ဟိုတာဝန်ရှ င်လာဖြစ်နေတဲ့အချိန်မှာလည်းဒီအရေကိုတတ်ဖြစ်ပါတော့သူကတချို့နိုင်ငံကစာချုပ်ကိစ္စတွေမှာဒီရင်လာကလက်မှတ်သွားမထိုးခင်မှာသူကအရင်ကြိုပြီးတော့သွားပြီးလုပ်ပြီးလောက်ထားတဲ့စီယုံထားတဲ့ပြောဆိုထားတဲ့ဆိုရက်ဟိုဆွေးနွေးချက်တွေရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်လာကတော့ဒီနိုင်ငံကတန်တမာရေးကိစ္စတွေမှာတော့လုံနိုင်ဆိုင်နိုင်တဲ့အနေအထားတော့အများကြီးပါဒါပေမဲ့တချို့တရားဝင်ပုံမှန်ပေါ့နော်တချို့ဒီလိုနိုင်ငံကအစည်းအဝေးမတက်ရတာဆိုတော့ဒါမျိုးကြံစည်တာရှိတယ
်ဟုတ်ကဲ့နောက်တစ်ခုကဟိုကျွန်တော်အစီအစဉ်ဆုံးမတက်ခင်ပါလေအစီအစဉ်ဆုံးတက်ဖို့2မိနစ်လောက်တော့ကြံပါသေးတယ်တကယ်လို့ကဒေါ်ဆန်းစုကြည်အနေနဲ့ဟိုအခုဆက်ဆက်ဆွေးနွေးညှိနှိုင်းမှုရေရဖြစ်နိုင်တဲ့အလားအလာတွေလည်းတစုံတရာဆက်ဆက်ဒေါက်တာတင့်ဆူလည်းပြောလာပါတယ်လမ်းကတော့ရှိနေသေးတယ်ဆိုတော့တကယ်အခုလက်ရှိနိုင်ငံရေးခင်းချင်းရဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်မယ်ဆိုရင်ဖြစ်နိုင်မယ်အခွင့်အလမ်းရာဂိုင်နှုန်းရခံမှန်းပြီးပြောမယ်ဆိုရင်ရောဘယ်နေရာဂိုင်နှုန်းတော့ရှိရလို့ဒေါက်တာတင့်ဆူအနေနဲ့ပြောလို့ရမလဲ
โอเคดีคํามันจิกาเจนรุตะเย็ดเนตะเย็ดตาวมะดูเรอณีถาบ่เนาะดีโนมาชื่อติกายุคบ่วยะละจีญาปีเกะกะโหตုံญากันนี่สะเกะตาบ่เนาะอะคูสวยเนาะเจนรคํามันบ่เด้อะเนซุ90ยาไข่นงดอกหลอกลาบีโลขึ้นมาเด้อครับ
โอเคกูอองดูญิอมีเหรอครับเนี่ยกูเจนรดีโนมาชื่อยุคบ่วยนอกไปอ่ะซะบีดรติสุยပြောตะลุบ่ลีนักงานยิคิงชิยาตะเนจิตะเนจิงโหเจนรปียวนี่บาเดဥမာဆိုပါတော့ဥမာဟိုဒေါ်ဆန်းစုကြည်ကဒီထိုဟိုတက်တီ၃ရောင်းနဲ့တွေ့ဖို့ကိစ္စတောင်းဆိုတာမျိုးလို့ပေါ့လေဒီလိုမျိုးတနေ့နဲ့တနေ့ပြောင်းလဲနေရရောရှိပါတယ်ဒါပေမဲ့လက်တလောအခင်းအချင်းရရာဂိုင်နှုန်းနဲ့ခံမှန်းမဲ့ဆိုရင်ဘယ်နေရာဂိုင်နှုန်းတော့ရှိမယ်လို့ကောင်းသူချင်းမြင်လဲခင်ဗျာ
အော်ခုနဟိုဆရာဒေါ်ဆန်းစုကြည်ခံမှန်းပြီပါပဲကျွန်တော်တော့50-50လို့ခံမှန်းနေတယ်ဒါပေမဲ့ဒီဒေါ်ဆန်းစုကြည်တော့50ကဒီတက်ကိုပို့ပြီးတော့အလေးပေးခြင်းနဲ့အတော်ရှိပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးကြတဲ့ဥအောင်သူငယ်ဒေါက်တာတင်းဆွေနဲ့ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးအထူးကျေးဇူးတင်တဲ့အကြောင်းဒီနေရာကပြောကြားလိုပါတယ်ခင်ဗျာ